တရားရှုမှတ်တဲ့အခါမှာပထမကြည့်ကစားမှာဒုဗ္ဗံကခြေလဲဆိုတဲ့အဆိုင်ထဲပညာခန္ဓာကြီးကိုတွေ့ကောင်းတွေ့ပါလိမ့်မယ်ပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွဲလဲပဲပါကောင်းပါပါလိမ့်မယ်ဒါပေမဲ့တကယ်ကြည့်ရမှာကတော့ပညာခန္ဓာကြီးရမှာမဟုတ်ဘူးပရမခန္ဓာကြီးရမှာပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွဲနဲ့ကြည့်ရမှာမဟုတ်ဘူးပုဂ္ဂိုလ်တ attva ငါဆွဲကင်းပြီးတော့ကြည့်ရမှာဖြစ်ပါတယ်အဲဒီလိုကြည့်နိုင်ဖို့ရန်အတွက်တတိအကူညီလဲယူရတယ်တမာတိအကူညီလဲယူရတယ်တတိတမာတိဆိုတဲ့တမာတိမဂ်ကင်တွေပြည့်စုံမှပညာမဂ်ကင်ဆိုတဲ့တမာဒိဋ္ဌိတမာသင်္ကပ္ပတရားနဲ့ဟောဒီယုတ်တရားနန္တရားတို့ရဲ့သဘောကိုလည်းပိုင်ပိုင်နဲ့နဲ့ဆုံးဖြတ်ချက်ချနှိုင်းတယ်။ဟောဒီယုတ်သဘောနန္တဘောဟာဖြစ်ပြီးပြတ်တတ်တဲ့သဘောပါပဲလို့လည်းပဲဆုံးဖြတ်ချက်ချနှိုင်းပါတယ်။ဟောဖြစ်ပြီးပြတ်တတ်တဲ့သဘောလေးကဒုက္ခသစ္စာလေးပါပဲလို့လည်းပဲပိုင်ပိုင်ချာချာသိနိုင်ပါတယ်။အဲဒါကြောင့်မလို့တတိလည်းလွတ်လို့မရဘူး။တမာတိမပါလို့မရဘူး။အဲဒီတတိနဲ့တမာတိအကူအညီရလိုက်ပြီဆိုရင်ဘလောက်ပဲပုဂ္ဂိုလ်တ attva လို့ထင်မြင်ထင်ကြတော့လည်းပဲဒါပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဟောရဟာယုတ်သဘောပဲဟောရဟာနတ်သဘောပဲဟောရီသဘောကမှအမှန်ဟုတ်တယ်ဟောရီသဘောကမမှန်ဘူးဆိုတာကိုတတိတရားလေးနဲ့ခွဲခြားပြနိုင်ပါလိမ့်မယ်အဲဒီလိုခွဲခြားပြလို့ပရမခန္ဓာဆိုတဲ့သဘောခန္ဓာကလေးကိုစိတ်ဆိုင်ချထားမိပြီဆိုရင်တဲ့ရမမသိမြင်ခွင့်ရသွားပြီဆိုရင်သမารိနဲ့စူးစူးဆက်ဆက်ကြည့်ပြလိုက်ပါသမารိကတဲ့ပြီးမှပညာကအမှန်တိုင်းဆုံးမခွင့်ရနိုင်ပါတယ်သမารိကတဲ့မပေးဘူးဆိုရင်တော့မိမိရဲ့စိတ်ကပုဂ္ဂိုလ်တ attva စီကိုပြန်ရောက်သွားတတ်ပါတယ်ဒုဗ္ဗံကခြေလဲဆိုတဲ့ပုံမှန်တရားစီကိုပြန်ရောက်သွားတတ်ပါတယ်အဲဒီလိုရောက်သွားမယ်ဆိုရင်ပညာတရားကဟောရကယုတ်ပဲဟောရကနံပဲလို့ဘလုံးနည်းနဲ့မှဆုံးမချက်ချနိုင်မှာမဟုတ်ပါဘူးလောကဥပမာအဖြစ်ပြောကြပါစို့ဆိုရင်မြားပြည့်တဲ့ပုဂ္ဂိုလ်တယောက်သည်မပြည့်ခင်မှာချိန်ပြရတယ်။ချိန်ပြီးတော့မှပြည့်ရတယ်။မချိန်မဲနဲ့ပြည့်ရင်ပြည့်မှတ်ကိုတဲ့တဲ့မှတ်မှမရောက်နိုင်ပါဘူး။မချိန်မဲနဲ့ပြည့်ရင်ရောက်ချင်ရာရောက်ဗျံမရာရောက်သွားတတ်ပါတယ်။အဲဒါကြောင့်ပြည့်မှတ်ကိုတဲ့တဲ့မှတ်မှရောက်ဖို့ဆိုတာပရမအဆုံးတည်တည်ချာချာချိန်ရပါတယ်။ဘလောက်ကြာကြာချိန်ရမလဲဆိုရင်မြားပြည့်တဲ့ပုဂ္ဂိုလ်ရဲ့အလေးအကျင့်ပေါ်မှာမူတည်ပါတယ်။အလေးချင်းနေသေးရင်တော့ကြာကြည့်ချိန်ရမှာပဲအလေးချင်းသိကောင်းရင်တော့ခဏလေးနဲ့ချိန်ယုံနဲ့ပြတ်မှတ်ကိုတက်တဲ့မှမှတန်းတဲ့မှမှရောက်နိုင်ပါတယ်အလေးချင်းနဲ့သိအားကောင်းပြီဆိုရင်အလုံးတရာကြွန့်ကျင်သွားပြီဆိုရင်တော့ချိန်စရာကိုမလိုတော့ပါဘူးပြစ်လိုက်တာနဲ့ပြတ်မှတ်ကိုတန်းတဲ့မှမှရောက်နိုင်ပါတယ်အဲဒီလိုပါပဲမိမိတို့ရဲ့တန်တာမှလည်းပဲတတိနဲ့တမာတိဆိုတဲ့တမာတိမဲ့ခင်၃ပါးရဲ့အခန်းကဏ္ဍဟာအမြဲတမ်းလိုအပ်ပါတယ်ဝရိယတရားကလေးကလည်းမြင့်တင်ပေးမယ်တတိတရားကလေးကလည်းပဲအရှုခံတရားစီကိုအမြဲတမ်းတတိထားပေးမယ်တမာရီတရားကလေးကလည်းအရှုခံတရားနဲ့တည့်တည့်ပေးမယ်စွတ်စွတ်ဆက်ဆက်ချပေးမယ်အဲဒီလိုတမာရီတရားကလေးများများကြီးကိန်းထားရင်ပညာမဂ်ကနေရှုမှတ်တဲ့နေရာမှာပြင်းမှတ်ကိုမလွယ်ဘဲနဲ့ပြည့်နိုင်သလိုပါပဲယုတ်သဘောနာသဘောခန္ဓာသဘောဖြစ်ဖြစ်သဘောကိုမှန်မှန်ကန်ကန်ကြီးဆုံးမချက်ချနိုင်မှာဖြစ်ပါလေ။ဒါတော့တမာရီတရားဘလောက်တောင်ကြာကြာကိန်းအောင်ကြိုးစားရမှလဲလို့မေးရင်မိမိရဲ့ကြွားကျင်မှုအတိုင်းအတာပေါ်မှာမူတည်ပါတယ်။အားကောင်းတဲ့တမာရီနေထားဖြစ်ဖို့ဖြစ်တဲ့ပုံမှာမူတည်ပါတယ်။မိမိရဲ့လေ့ကျင့်ကနည်းလို့တမာရီမရနိုင်ဘူးဆိုရင်တော့5မိနစ်လဲကြာရင်ကြာမယ်10မိနစ်လဲကြာရင်ကြာမယ်15မိနစ်လဲကြာရင်ကြာမယ်။အဲ့ဒီလိုတမာရီလေးအချိန်တက်လာတော့မှပညာစကံရှုကြည့်တဲ့နေရာမှာတဏ္ဍမမရှုကြည့်နိုင်မှာဖြစ်ပါတယ်။တမာရီရဲ့စွာနဲနေတယ်ဆိုရင်ပညာနဲ့ရှုကြည့်တဲ့နေရာမှာအရှုကံတရားကိုပိုင်ပိုင်နဲ့နဲ့သိခွင့်ရမှာမဟုတ်ပါဘူး။အဲ့ဒါကြောင့်တမာရီကိုကြိုတင်ပြီးတော့ကိန်းအောင်ကြိုးစားပေးရတယ်။အလေးကျင့်တဲ့ပုံကများဆိုရင်တမာရီကိုကြာကြာကြီးဖြစ်အောင်ထူထောင်ပေးရမှာဖြစ်ပါတယ်။အလေးကျင့်များလာပြီဆိုရင်တော့တမာရီကိုသိကြကြကြီးထူထောင်စရာမလိုဘဲနဲ့စိတ်ကဆိုင်လိုက်တာနဲ့သတိလေးကိန်းလိုက်တာနဲ့တမာရီဟာလိုလျောက်ရလာပါလိမ့်မယ်။ အဲ့လိုရလာပြီဆိုရင်ပညာနဲ့ဒါနမမရှုမှတ်နိုင်ပါပြီ။အလေးချင်းတဲ့သိကောင်းပြီမိမိရဲ့ဉာဏ်ကလည်းသိထက်လာပြီ။သမာဓိတရားကလေးတွေကလည်းပဲသိကိုစွတ်စွတ်ဆက်ဆက်ဖြစ်လာပြီဆိုရင်တော့အထုတည်းလည်းသမာဓိစိုက်စရာမလိုတော့ပါဘူး။ဘယ်ကိုပဲကြည့်လိုက်ကြည့်လိုက်သမာဓိပါလာပြီ။ဘယ်ကိုပဲကြည့်လိုက်ကြည့်လိုက်သမာဓိပါလာပြီ။သမာဓိပါလာတဲ့နည်းအမြပညာတရားကလည်းပဲအရှုခံတရားကိုဒါနမမရှုနိုင်မှာဖြစ်ပါတယ်။အဲ့လိုအထည်ရင်ကျက်သွားပြီဆိုရင်တော့9မိနစ်10မိနစ်ချိန်ကုန်ခံပြီးတော့တမာရီထူထောင်ပေးစရာမလိုတော့ဘူးပေါ့အဲ့ဒီလိုမှမဟုတ်သေးရင်တော့ညံသွားတဲ့နောက်ကတမာရီကမလိုက်နိုင်ဘူးတနည်းအားဖြင့်ပြောမယ်ဆိုရင်အရှုခံတရားကတမာရီနဲ့တက်မပေးနိုင်သေးဘူးဆိုရင်တက်ပေးနိုင်တဲ့အခြေခံအခြေအနေမဖြစ်သေးဘူးဆိုရင်တော့တမာရီကိုထုတ်တယ်လေထူထောင်ပေးရအောင်မှာပါပဲအဲ့ဒီလိုတမာရီလေးဖြစ်လာပြီသတိလေးကိန်းလာပြီဆိုမှပညာမဲ့ခင်ရခန္ဓာနာကြဲကြဲပြန့်ပြန့်ဆောင်ရွက်လို့အဆင်ပြေသွားမှာပါအဲဒါကြောင့်ယောဂီအပေါင်းတော်ကောင်းတို့ဟာတတိလည်းဂိမ်းထားရမယ်တမာရီလည်းတည်အောင်ကြိုးစားပြရမယ်တတိတမာရီဝရိယတရားတွေပြည့်စုံသွားရင်ပညာဟာအလိုလျောက်ပေါ်ပေါက်လာနိုင်မှာဖြစ်ပါတယ်အဲဒီပညာတရားနဲ့ကြီးလိုက်တဲ့အခါမှာပရမယောသဘောနန္ဒဘောလေးတွေကြီးတယ်ယောသဘောနာမောလေးတွေပေါ်လာတာကိုတတိလေးကတတိပေးနေတယ်ဟောရကယုတ်ပဲဟောရကနာမဲဟောရကခန္ဓာပဲလို့တတိတရားရဲ့စွန့်ရည်ကြောင့်ယုတ်နာမသိခွင့်ရသွားပြီတမာရီတရားကလည်းစွတ်စွတ်ဆက်ဆက်ဖြစ်အောင်ကြိုးစားပေးထားပြီအဲ့ဒီအချိန်ခါမှာပညာဉာဏ်နဲ့စွတ်စွတ်ဆက်ဆက်ကြည့်လိုက်ဖို့ပဲလိုပါတယ်အဲ့ဒီလိုပညာလေးနဲ့စွတ်စွတ်ဆက်ဆက်ကြည့်လိုက်တဲ့အခါမှာကြည့်နေတဲ့ကာလမှာပဲယုတ်လည်းမတွေ့ရဘူးနာမ်လည်းမတွေ့ရဘူးရုပ်ပေါ်လာလို့ရုပ်ကိုကြည့်ပေမဲ့ရုပ်ကိုမတွေ့ရတော့ဘူးအပြည့်တဲ့သဘောလေးပဲတွေ့ရမှာပဲနာမ်ပေါ်လာလို့နာမ်ကိုကြည့်ပေမဲ့လို့လည်းပဲနာမ်ကိုတွေ့ရမှာမဟုတ်ဘူးပြည့်တဲ့သဘောလေးပဲတွေ့ရမှာပဲဒါတော့ပညာနဲ့တကယ်တမ်းတွေ့တယ်ဆိုတာကအပြည့်ရဲ့လက္ခဏာလေးကိုသာတွေ့ရတာပါဘာတွေပြတ်သွားတာတော့ယုတ်တရားနံတရားတွေပြတ်သွားတာပါအဲ့ဒီတော့ယုတ်တရားနံတရားတွေမရှိတော့ဘူးပြတ်သွားပြီပြတ်တာကလည်းပဲဟုတ်တော့အဘဝထင်တာဆိုတဲ့အတိုင်းပဲအစကတည်းကမရှိတဲ့တရားမဟုတ်ဘူးဖြစ်ပြီးမှပြည့်တဲ့တရားလေးပဲပရမဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်အပြည့်ရဲ့သဘောကိုတွေးလိုက်တယ်ဆိုပေမဲ့လို့လည်းပဲဩဒီအပြည့်ဟာဖြစ်ပြီးမှပြည့်တဲ့သဘောတရားပါပဲလို့ဉာဏ်ကအဲ့ဒီလိုသဘောပေါက်ရမှာဖြစ်ပါတယ်အဲ့ဒီလိုသဘောပေါက်ပြီးတော့ဩဒါကဖြစ်သဘောလေးပဲဒါကပြည့်သဘောလေးပဲလို့အဲ့ဒီလိုဖြစ်သောပြည့်သဘောကိုရှုကြည့်လိုက်တဲ့အခါမှာမိမိရဲ့ဉာဏ်ဟာအမှန်ကိုမှန်တယ်သိတဲ့ယထာဘုဒ္ဓဉာဏ်ဖြစ်ပါတယ်အဲ့ဒီလိုယောတရားနဲ့တရားကလေးတွေရဲ့အပြည့်ကိုမြင်တဲ့အခါမှာမိမိရဲ့စိတ်ထဲမှာစောင်းတီးတဲ့ဥပမာကဲတော့မှတ်ရပါမယ်။ဘယ်လိုမှတ်ရမလဲဆိုလို့ရှိရင်စောင်းတီးတဲ့ပုံကတရားဟာစောင်းကမတီးခင်ကစောင်းကွက်ထဲမှာအတန်းနေရှိသလားလို့ကြည့်လိုက်ရင်စောင်းကွက်ထဲမှာအတန်းမရှိပါဘူး။အော်ကြိုးကလေးတွေကိုလက်ကလေးနဲ့တီးခတ်လိုက်တဲ့အခါမှာတန်ကလေးပေါ်လာတယ်။ဒီအတန်းကလေးဘယ်ကရောက်လာတာလဲလို့မေးရင်လည်းပဲဒီအတန်းကလေးကဘယ်ကမှရောက်လာတာမဟုတ်ပါဘူး။လက်ခကလေးနဲ့ကြိုးကလေးနဲ့တွေ့ထိပ်လိုက်စဲကာလမှာအဲ့ဒီအကြောင်းတရားကြောင့်ပေါ်လာတဲ့အကျိုးတရားလေးပဲဖြစ်ပါတယ်။အဲ့ဒီတန်ကလေးကဖြစ်တယ်ဖြစ်ပြီးတော့ရပ်သွားတယ်ရပ်သွားတာဟာချုပ်ပြောက်သွားတာပဲ။အဲ့ဒီလိုဆိုဒီတန်ကလေးပဲရောက်သွားတာတော့စောင်းဝတ်ထဲပြန်ဝင်သွားတာလားဖွင့်ကြည့်လိုက်ရင်စောင်းဝတ်ထဲပြန်ဝင်သွားတာလည်းတွေ့ရမှာမဟုတ်ပါဘူး။စောင်းဝတ်ထဲပြန်ဝင်သွားတာမဟုတ်တယ်လို့တဏှာမှာသွားပြီးတော့စွပုံနေတာလားမေးတော့လည်းပဲတဏှာမှာလည်းဒီတန်နေသွားပြီးတော့စွပုံနေတာမဟုတ်ပါဘူး။အကြောင်းတရားလေးရပ်ဆိုင်သွားလို့အကျိုးတရားလေးချုပ်ပြောက်သွားခြင်းသာဖြစ်ပါတယ်။အဲဒီဥပမာလိုပါပဲတဲ့ရှုမှတ်အရှုခံတရားကိုရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲယောသဘောနာသဘောဖြစ်သဘောပြက်သဘောလေးတွေကိုမမြင်ခင်တုန်းကဩဒီယောသဘောနာသဘောဖြစ်သဘောပြက်သဘောလေးတွေဟာတဏှာမှာစွန့်ပုံပြီးတော့နေတာလားလို့ဒီလိုမစဉ်းစားပါနဲ့။အဲဒီနေရာမှာစွန့်ပုံပြီးတော့ယောတရားကလေးဟာမိမိရှုကြည့်လိုက်တဲ့အခါကျတော့မှတစ်ခုပြီးတစ်ခုရောက်လာတယ်နတရားကလေးကလည်းပဲတဏှာကနေပြီးတော့တခုပြီးတခုရောက်လာတယ်လို့ဒီလိုလည်းမမှတ်ပါနဲ့တဲ့မိမိရှုကြည့်လိုက်တဲ့ကာလမှာယုတ်တရားကလေးဟာအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးတရားလေးပဲနတရားကလေးကလည်းပဲအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးတရားလေးပဲအခုအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့အကျိုးတရားလေးပါပဲဘယ်နေရာကမှစွ့ပြုံပြီးတော့ထားပြီးတော့အဲ့ဒီစွ့ပြုံပြီးထားတဲ့နေရာကနေပြီးတော့တခုချင်းတခုချင်းရောက်လာတာမဟုတ်ပါဘူးအခုအကြောင်းတိုက်ဆိုင်လို့ပေါ်တဲ့အကျိုးတရားလေးပဲလို့အဲ့ဒီလိုညံတဲ့သဘောပေါက်ရမှာဖြစ်ပါလေ။အဲ့ဒီလိုသဘောပေါက်နေတာဖြစ်တဲ့အတွက်သဘောပေါက်အောင်ရှုကြည့်ရမှာဖြစ်တဲ့အတွက် အရှုကတရားယုတ်တရားနန္တရားကလေးကိုမမြင်ခင်မှာဟောဘယ်နေရာမှာများယုတ်တရားလေးရှိနေတယ်လဲဘယ်နေရာမှာများနန္တရားလေးရှိနေတယ်လဲဘယ်နေရာမှာစုပုံထားတာလဲလို့လိုက်ရှာနေကြမလို့ပါဘူးတဲ့မိမိရဲ့တဏ္ဍာမှာအကြောင်းတိုက်ဆံနေအကျိုးပေါ်တယ်အကျိုးပေါ်တာကလေးကိုပဲညာကလေးနဲ့ဖြတ်ပြီးတော့ကြည့်လိုက်ရုံပါပဲကြိုတင်ပြီးတော့ရှာနေကြမလို့ပါဘူးဒါကြောင့်ရှုကံတရားတွေလိုက်ပြီးတော့မရှာပါနဲ့အကြောင်းတိုက်ဆံရင်ပေါ်ပါလိမ့်မယ်ပေါ်နေတဲ့ကာလကိုပဲပေါ်နေတဲ့ပေါ်နေတဲ့ညံနဲ့မလွတ်တမ်းသိအောင်ကြိုးစားပေးဖို့ပဲလိုပါတယ်အဲဒီလိုကြည့်လိုက်တော့ဟောဒီယုတ်တရားနန္တရားကလေးကွဲပြောက်သွားတဲ့အခါမှာလည်းပဲချောက်ပြောက်သွားတဲ့အခါမှာလည်းပဲအော်ဒီယုတ်တရားကလေးကချောက်ပြောက်သွားပြီဘယ်နေရာမှာသွားပြီးတော့စွန့်နေမှာပါလေဘယ်နေရာမှာသွားပြီးတော့ကင်းနေမှာပါလေဘယ်နေရာမှာသွားပြီးတော့အောင်းနေပါပါလေဒီလိုလိုက်ပြီးတော့မရှာပါနဲ့လိုက်ပြီးတော့မစဉ်းစားပါနဲ့ချောက်ပြောက်တဲ့ယောက်နဲ့ချောက်ပြောက်တဲ့သဘောပဲရှိပါတယ်ဒီနေရာကနေချုပ်ပြောက်ပြီးတော့ဒီနေရာမှာသွားပြီးတော့နေရုံထုံးတာမရှိပါဘူးအဲ့ဒါကြောင့်မို့လို့ယုံနာကိုကြည့်တဲ့အခါမှာမပေါ်လာသေးတဲ့ယုံနာကိုလည်းလိုက်ပြီးတော့မရှာပါနဲ့ချုပ်ပြောက်သွားပြီးတဲ့ယုံနာကိုလည်းဘယ်နေရာရောက်သွားမှာပါလိမ့်မလဲဆိုပြီးတော့လည်းပဲကြောင်းကြပြပါတာစိုက်မနေပါနဲ့ပေါ်လာရင်ပေါ်တဲ့အတိုင်းရှုပါပြတ်သွားရင်ပြတ်တဲ့အတိုင်းမြင်လိုက်ပါအော်ပေါ်လာတယ်အော်ပြတ်သွားပြီလို့အော်ဒါမမြဲတဲ့သဘောတရားလေးလိုပဲစိတ်ထဲမှာကောက်ကျက်ချလိုက်ပါအဲ့ဒီလိုကောင်းကျက်ချလိုက်တဲ့အလို့ဒီညံအလို့ဖြစ်ပါတယ်။တမ္မာဒိဋ္ဌိရဲ့အလို့ဖြစ်ပါတယ်။အဲ့ဒီတော့တမ္မာဒိဋ္ဌိဆိုတဲ့ညံနဲ့ရှုကြည့်လိုက်တဲ့အခါမှာအရှုကံတရားကလေးတွေကိုကြည်တိုင်းကြည်တိုင်းအရှုကံတရားဆိုတာဟာလည်းပဲဘောဂောတတဝါလည်းမဟုတ်ဘူးအကောင်ထဲလည်းမဟုတ်ဘူးပုံမှန်တရားလည်းမရှိပါဘူးအထယ်ကြီးလည်းမရှိပါဘူးတကယ်တမ်းကျတော့သဘောတရားလေးသာဖြစ်ပါတယ်။ယုတ်တရားကလည်းသဘောတရားလေးပဲနံတရားကလည်းသဘောတရားလေးပဲအဲ့ဒီသဘောတရားကလေးတွေကိုကြည်တဲ့အခါမှာဒီသဘောတရားရဲ့တဘာဝအတိန်နဲ့အတိုးဆုပ်ကိုကြည့်ပြီးတော့ပဲဟောတာဖြစ်သဘောပဲဒါပြက်သဘောပဲလို့ဒီလိုသတ်မှတ်ရမှာဖြစ်ပါတယ်။နာရသဘောလေးပေါ်တဲ့နာရလေးကဒီတိုက်တည်နေတာလားယော့သွားတာလားတိုးသွားတာလားဒါလေးကဲခတ်ပါ။ယော့သွားတယ်ဆိုရင်တော့ဗဂရိအနာပြောင်းလို့ယော့သွားတဲ့နာအသိပေါ်လာခြင်းပါပဲ။တိုးလာတယ်ဆိုရင်လည်းဗဂရိအနာပြောင်းလို့အော်ဒီတက်မကကြီးမားတဲ့အနာကလေးတခုအသိပေါ်လာခြင်းပါပဲ။ဒီနည်းနဲ့တိုင်းတာပြီးတော့ဖြစ်သဘောပြက်သဘောကိုနားလည်ရမှာဖြစ်ပါတယ်တွင်နေတာပါပဲပူတယ်ကျင်တယ်ကြိုက်ကြခဲတယ်အေးတယ်ပြော့တယ်မာတယ်စသည်ဖြင့်ဘယ်သဘောတရားကိုပဲကြည့်ကြည့်သဘောတရားလေးပြောင်းသွားတိုင်းပြောင်းသွားတိုင်းသဘောတရားကလေးမတူတာတွေ့တိုင်းတွေ့တိုင်းဟောပရမတ်တခုမရှိတော့ဘူးနောက်တစ်ခုအသိပေါ်လာပြီဒါဖြစ်သဘောပြက်သဘောပဲအဟောင်းပြက်လို့အသိပေါ်တာပဲလို့ဒီလိုနားလည်ရမှာဖြစ်ပါတယ်ဉာဏ်ရဲ့အမြင်ဟာဆင်တူမဟုတ်တာမြင်လို့ဒီလိုဆိုရှိပါတယ်ပဂရိမျက်စိရဲ့အမြင်ကတော့ဆင်ခွဲမြင်ပဂရိမျက်စိနဲ့ကြည့်ရင်ဖြူကိုဖြူတိုင်းသိတယ်မဲကိုမဲတိုင်းသိတယ်အပုကိုပုတိုင်းသိတယ်ရှေကိုရှေတိုင်းသိတယ်ဒါကပဂရိမျက်စိရဲ့အမြင်ဖြစ်ပါတယ်ဉာဏ်မျက်စိနဲ့ကြည့်တဲ့အခါကျတော့ပုတာလည်းမရှိဘူးရှေတာလည်းမရှိဘူးဖြူတာလည်းမရှိဘူးနေတာလည်းမရှိဘူးအားလုံးကသဘောတရားကလေးတွေကြီးပဲဖြစ်နေတဲ့အတွက်အဲ့ဒီသဘောတရားကလေးတွေရဲ့တူနေတဲ့သဘောတရားကိုမတူတဲ့အချင်းရာကလေးကြည့်ပြီးတော့ဩဒါကပြောင်းသွားပြီအော်ဒီနေရာမှာအဟောင်းပြက်သွားပြီဒီနေရာမှာအသိပေါ်လာပြီလို့ဆင်းတို့ပင်တူညာတော်လည်းပဲပရမတ္တကုမဟုတ်တဲ့နောက်တစ်ခုအသိပေါ်တာကိုကြည့်ပြီးတော့ဖြစ်သဘောပြက်သဘောကိုကောက်ကျက်ချရမှာဖြစ်ပါတယ်အဲဒါကြောင့်ယောဂီအပေါင်းတော်ကောင်းတို့ဟာမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ယောဓမနန္ဒမကိုကြည့်တဲ့အခါမှာပုဂ္ဂိုလ်တ attva လည်းမမြင်ပါစေနဲ့ယောက်ျားမိန်းမလည်းမမြင်ပါစေနဲ့အကောင်ထင်လည်းမမြင်ပါစေနဲ့ပရမသဘောတရားကိုသာမြင်အောင်ကြည့်ပါအဲဒီလိုမြင်ဖို့ရန်အတွက်တမာရိမက်ခင်ရတော့သိအရေးကြီးပါတယ်တမာရိမက်ခင်ကနေပြီးတော့ ਪਰ မသဘောတရားသဘောခန္ဓာကလေးတွေကိုထောက်ထောက်ပြီးတော့ပြလိုက်တဲ့အချိန်မှာပညာမက်ခင်နှစ်ပါးနဲ့ဩဒါကရုပ်ပဲဒါကနာမ်ပဲလို့ဆုံးမချက်ချနိုင်အောင်ကြိုးစားကြရမှာဖြစ်ပါတယ်။အဲဒီလိုကြည့်တဲ့အခါမှာလည်းသဘောတရားကလေးတစ်ခုနဲ့တခုမတူပါလားမတူပါလားမတူတာလေးကိုကြည်တိုင်းကြည်တိုင်းမြင်တိုင်းမြင်တိုင်းသဘောပေါက်တိုင်းပေါက်တိုင်းဩဒါအဟောင်းချုပ်လို့သိပေါ်တာပဲတခုပြက်လို့တခုအသိပေါ်တာပဲဖြစ်ပြက်ဆိုတာဒါပဲလို့အဲဒီလိုပညာမက်ခင်နှစ်ပါးနဲ့ဆုံးမချက်ချလိုက်ရမှာဖြစ်ပါတယ်။အဲဒီလိုဆုံးမချက်ချလိုက်နိုင်ပြီဆိုရင်ဖြစ်ပျက်ကိုလည်းမြင်တယ်ဖြစ်ပျက်ကိုလည်းမောင်းတယ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာရဲ့၃ပါးကိုလည်းပိုင်ပိုင်နိုင်နိုင်မြင်တဲ့သဘောတရားနေပါပြီ။အဲဒီလိုလက္ခဏာရဲ့၃ပါးပိုင်ပိုင်နိုင်နိုင်မြင်လို့ဖြစ်ပျက်ဒီမောင်းလာပြီဆိုရင်ဖြစ်ပျက်မောင်းရာကနေဖြစ်ပျက်ဆုံးအောင်ဆက်လက်ပြီးတော့ရှုပွားဖို့ပဲရှိပါတယ်။အဲဒီလိုဖြစ်ပျက်ဆုံးအောင်ရှုပွားနိုင်လို့ဖြစ်ပျက်ဒီရှိရာကနေပြီးတော့ဖြစ်ပြက်ကလေးတွေမြင်ရကနေပြီးတော့ဖြစ်ပြက်ကိုမမြင်တော့ဘဲနဲ့ဖြစ်ပြက်တို့ရဲ့ဆုံးရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုသာပြောင်းပြီးတော့မြင်လိုက်မယ်ဆိုရင်မိမိတို့ရဲ့ဉာဏ်ကလည်းပဲလောကုတ္တရမဲ့ဉာဏ်ဖြစ်နေပါပြီ လောကတရားမဉဏ်ဖြစ်သွားပြီဆိုရင်မိမိတို့ဟာဘယ်နည်းနဲ့မှအပယ်လေးပါးသံသရာမရောက်နိုင်တော့ဘူးအပယ်လေးပါးသံသရာမှာဆိတ်ချသွားရပြီဖြစ်တဲ့အတွက်သောတာပတ္တိမဉဏ်ဆိုတဲ့အပယ်လေးပါးသံသရာအဆက်ဖြတ်နိုင်တဲ့ဉာဏ်ရအောင်ကြိုးစားပြီးတော့ကြည့်ပြရမှာဖြစ်ပါတယ်အဲဒါကြောင့်ဖြစ်ပျက်တဲ့မြာကနေဖြစ်ပျက်တဲ့မောဖြစ်ပျက်တဲ့မောရကနေဖြစ်ပျက်တဲ့ဆုံးအောင်ကြည့်ပြီးတော့အပယ်လေးပါးသံသရာကုံအောင်ချုပ်အောင်ဆုံးအောင်ကြိုးစားပြီးတော့ရှုမှတ်သုံးသပ်ပွားများပေးကြပါယောဂီအပေါင်းတော်ကောင်းတို့